ရုရှားနိုင်ငံမှာဖမ်းဆီးခံထားရတဲ့ American Basketball မဲ့ Britney Griner ဟာအကျဉ်းသားလဲလှယ်ရေးအစီအစဉ်အရပြန်လည်လွတ်မြောက်လာပြီဖြစ်ကြောင်း American သမ္မတ Joe Biden ကကြာသပတေးနေ့မှာကြေညာခဲ့ပါတယ
် We never stopped pushing for her release. It took painstaking and intense negotiations and I want to thank
သူရဲ့လွတ်မြောက်ရေးအတွက်အထင်ကြာမြင့်စွာမနေမနာတွန်းအားပေးဆောင်ရွက်ခဲ့ပါတယ်လွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့တဲ့အစိုးရတာဝန်ရှိသူအားလုံးကိုလည်းကျေးဇူးတင်ပါတယ်ဒါအပြင်ဂျာဝင်ဆောင်ရွက်ပေးခဲ့တဲ့ UAE နိုင်ငံကိုလည်းကျေးဇူးတင်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါ American Basketball မဲ့ Grinder ကိုမွေးဆွေးမှုနဲ့ဆွဆဲပြီးပြီးခဲ့တဲ့ February လတည်းတုန်းကရုရှားမှာဖမ်းဆီးထောင်ချခဲ့ပါတယ်အခုက American ပြည်ထောင်စုမှာဖမ်းဆီးခံထားရတဲ့ရုရှားနိုင်ငံတကာလက်နက်မောင်းခို Victor Bok နဲ့အကျဉ်းသားတဦးချင်းလဲလှယ်ရေးအစီအစဉ်အရ Grinder ကိုပြန် Grinder ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ် Grinder ပြန်လည်လွတ်မြောက်လာတဲ့အတွက်ဝမ်းသာပါတယ်လို့ဇနီးဖြစ်သူရှနိပစ်သူရှဲလ်ဂရန်ဒါကပြောဆိုခဲ့သလိုလွတ်မြောက်ရေးကြိုးပမ်းခဲ့တဲ့သမ္မတဘိုင်ဒန်အဆိုးရကိုလည်းကျေးဇူးတင်စကားပြောခဲ့ပါတယ်ဒါပေမဲ့ပေါ်ဝဲလန်အပါအဝင်ကြံဖန်းစီထားသူတွေပြန်လည်လွတ်မြောက်ဖို့လိုအပ်နေသေးတဲ့အတွက်အထူးတကားဆက်လက်ကြိုးပမ်းသွားမယ်လို့ဇနိပစ်သူကပြောဆိုပါတယ်အမေရိကန်စစ်သားအောင်ဖြစ်တဲ့ဝဲလန်ကိုတော့သူလိုလျှို့မှုနဲ့ဆွဆွဲချက်နဲ့ရုရှားမှာဖန်းစီထားတာလင်းနေနေပါရှိတော်ပဲဖြစ်ပါတယ်